တရုတ်နိုင်ငံအထူးတန်ကိုယ်စားလှယ်စွန်ကော့ရှန်ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းစစ်ကောင်းဆောင်နေသားမကအခြားနိုင်ငံရေးအင်အားစုတွေနဲ့ပါတွေ့ဆုံမှုကို NUG အမျိုးသားညီညွတ်ရေးအစိုးရကတိုက်တွန်းလိုက်ပါတယ်အာဏာသိမ်းပြီးနောက်ပိုင်းဒုတိယအကြိမ်မြောက်ဖြစ်လာတဲ့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမယ်လို့စစ်ကောင်စီပြောခွင့်ရကအတည်ပြုထားပါတယ်အာဆီယံအသင်းနဲ့တရုတ်နိုင်ငံတို့မကြခင်ထိပ်သီးအစည်းအဝေးပဲကျင်းပဖို့ရှိနေခြင်းမှာဖြစ်ပေါ်လာတဲ့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ခရီးစဉ်နဲ့ပတ်သက်လို့ NUG နိုင်ငံရေးဝန်ကြီးဒုဝန်ကြီးဖြစ်တဲ့ဦးမိုးစောဦးကို VOA ကိုဝင်းမင်းကမေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ်
။လာမယ့်ဒီလအကုန်လောက်မှာဒီအာဆီယံနဲ့တရုတ်နဲ့ Policy Summit ရှိတယ်။ဒီ Summit မှာမြန်မာပြည်ကနေပြီးတော့မတက်မဲ့ကိုယ်စားလှယ်ကိစ္စလည်းပါတယ်လို့သိရတယ်ပေါ့လေ။အဲ့တော့ဒီကနေ့စက်ကွန်တွေကိစ္စဒီနေ့ပတ်သက်ပြီးတော့လည်းဆွေးနွေးမယ်ဆိုရယ်အကြောင်းလည်းကျွန်တော်တို့ကြားရပါတယ်။ဘာပဲဖြစ်ဖြစ်ကတရုတ်ကအထူးကုသလကလာရောက်ပြီးတော့ဆွေးနွေးတဲ့အခါမှာမြန်မာပြည်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုတော့ထည့်သွင်းစဉ်းစားဖို့လိုမယ်လို့ထင်ပါတယ်။နောက်တစ်ခုကတကယ်မြန်မာပြည်ရဲ့ကိုစားပြုမှုပေါ့လေ။ကျွန်တော်တို့ NUG ဒီအမျိုးသားညီညွတ်ရေးဆိုရရဲ့အခန်းကဏ္ဍလည်းထည့်သွင်းစဉ်းစားဖို့လိုပါလိမ့်မယ်။အဲ့တော့မြန်မာပြည်ပြည်ထနာတွေကိုဖြည့်ရှင်းဖို့ကြိုးစားရတယ်ဆိုလို့ရှိရင်သက်ဆိုင်သူအားလုံးနဲ့လည်းဒါထိတွေ့ဆက်ဆံပြီးတော့ပြောဆိုဖို့လုံမယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုလောလောဆယ်မှာတရုတ်ဘက်ကနေပြီးတော့ဗောနော်ဆွေးနွေးလာမှုတွေဘယ်လောက်ထိရှိထားလဲ
ကျွန်တော်တို့အစိုးရကတော့ direct ဆွေးနွေးတွေ့ဆုံတာမျိုးတော့အခုထိတော့မရှိပါဘူးတဆင့်ပေါ့လေကြားတာတဆင့်သတင်းစကားတွေကြားတာတွေတော့ရှိပါတယ်အ
ဲ့တော့အခုခီးစင်ကတော့ဘာတွေဖြစ်လာမယ်လို့မျှော်လင့်နိုင်မလဲ
ဒီ Mr. Song question ပြီးခဲ့တဲ့တစ်ခေါက် August လတုန်းကလာရောက်ခဲ့တာကိုလည်းကျွန်တော်တို့သိရပေါ့နော်အဲ့ခီးစင်နဲ့ပတ်သက်ပြီးတော့ဒီတရုတ်ကကတည်င်းထုတ်ပြန်တော့မှပဲကျွန်တော်တို့ကသိရတယ်ပေါ့လေဒါပေမဲ့လို့ဒီဘက်စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့တည်င်းထုတ်ပြန်တာကိုကျွန်တော်တို့မကြားမိဘူးပေါ့အဲ့တော့ကျွန်တော်ကြားတဲ့သတင်းတွေရဆိုလို့ရှိရင်တော့ဒါဆွေးနွေးပွဲကတက်ပြီးတော့အဆင်မပြေခဲ့ဘူးပေါ့လေတရုတ်အနေနဲ့လည်းသူတို့လိုချင်တဲ့ရလဒ်တွေကိုမရခဲ့ဘူးဆိုပြီးတော့ဟိုကြားရတယ်ပေါ့နော်အဲ့တော့ဒီတစ်ခေါက်ထပ်လာတဲ့အခါမှာဘာတွေထူးကြမလဲဘာတွေထပ်ပြီးတော့သဘောတူညီမှုတွေရမလဲပေါ့ကျွန်တော်တို့စောင့်ကြည့်နေပါတယ်အခုဒီခီးစဉ်ကဘာပဲဖြစ်ဖြစ်ကမြန်မာပြည်သူပြည်သားတွေအကျိုးစီးပွားကိုအမှန်တကယ်ပေါ့ရည်ရွယ်တဲ့ဆိုလို့ရှိရင်တော့ဒီသက်ဆိုင်တဲ့သူတွေအလုံးနဲ့ထိတွေ့ပြီးတဲ့အခါတွေ့ဆုံနိုင်ခွင့်ရဖို့ကိုစူးစမ်းတင်တယ်
ဟုတ်ကဲ့နောက်အကြခင်မလည်းဒီထိုင်းဒူးဝင်ကြီးချုပ်လာဖို့ရှိတယ်လို့ကြားပါတယ
်ဟုတ်ကဲ့ထိုင်းဒူးဝင်ကြီးချုပ်လည်းလာမယ်ဆိုတဲ့သတင်းလည်းကျွန်တော်တို့ကြားမိပါတယ်အဲနောက်တစ်ခါဒီဂျပန်ရဲ့ဒီမစ္စတာဆာဆာပါပါလည်းလာရောက်တယ်ပေါ့အခုဂျပန်တွင်းမှာအခုလိုပဲပေါ့လေတရုတ်ကဂျပန်ကထိုင်းရောကိုယ်စားလှယ်တွေလာရောက်တယ်ဆိုတော့ထူးခြားမှုတစ်ခုတော့ရှိမယ
်ဟုတ်ကဲ့အဲ့တော့ထိုင်းဒူးဝင်ကြီးချုပ်အဓိကပါပြောမယ်လို့ကြားထားတယ်
လာတဲ့ခါမှာ AstraZeneca ပေါ့လေဒီကာကွယ်ဆေးတွေလှူဒန်းမယ်ဆိုတဲ့ကိစ္စတော့ကြားမိပါတယ်တခြားကိစ္စတော့ဘာအကြောင်းရှိလဲဆိုတော့တခြားမကြားမိသေးပါဘူး
ဟုတ်ကဲ့အခုဒီတရုတ်အာဆီယံအစည်းအဝေးမတိုင်ခင်ဖြစ်လာတဲ့အတွက်အာဆီယံအနေနဲ့သတင်းစကားပါဖို့ရောဖြစ်ဖို့အလားအလာရှိလား
အာဆီယံအနေနဲ့ကတော့အခုကတော့ကမ္ဘောဒီးယားကခေါင်းဆောင်မှုကိုလွှဲပြောင်းရယူလိုက်ပြီးအဲ့တော့အခုဒီအစည်းအဝေးဆိုလို့ရှိရင်ဒီကမ္ဘောဒီးယားရဲ့ဥဆောင်မှုနဲ့ဆောင်ရွက်တယ်ဆိုပြီးတော့သိရပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ပြောချင်တာကတော့ပြီးခဲ့တဲ့ summit ပေါ့အာဆီယံထိပ်သီးအစည်းအဝေးပွဲမှာလည်းစကားဆိုင်ခေါင်းဆောင်ကိုဖိတ်ကြားမှုမရှိခဲ့ဘူး။တော့အဓိကအကြောင်းရင်းကတော့ဒီအာဆီယံရဲ့ဒီအချက်၅ချက်ပါတဲ့ဒီပုံသဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့နေရာမှာအမြဲတမ်းအားနေခဲ့တာရှိတယ်။အဲ့တော့ကျွန်တော်တို့ကနိုင်ကလည်း NUG အနေနဲ့ကအာဆီယံစည်းဝေးဆိုတဲ့ခါကတကယ်နိုင်ငံကိုကိုယ်စားပြုတဲ့ခေါင်းဆောင်တွေပဲတက်ခွင့်ရတာဖြစ်တဲ့တဲ့ကြောင့်ကျွန်တော်တို့အစိုးရရဲ့ခေါင်းဆောင်ပဲတက်ခွင့်ရှိတယ်ဆိုပြီးတော့စာပေးပို့ပြီးတောင်းဆိုခဲ့တာရှိပါတယ်။အခုလည်းကျွန်တော်ထပ်ပြီးတော့ပြောချင်ပါတယ်။အခုလက်ရှိလာမဲ့အာဆီယံရဲ့အစည်းအဝေးတွေပေါ့နော်တတိယနံပါတ်ဖြစ်ဖြစ်တခြားပြည်နယ်ငံနံပါတ်ဖြစ်ဖြစ်ပေါ့လေ။တိုင်းပြည်ကိုတကယ်ကိုယ်စားပြုတဲ့ကျွန်တော်တို့ NUG အစိုးရရဲ့ခေါင်းဆောင်တွေကိုပဲဖိတ်ကြားတင်ပါတယ်။ဒီလိုဖိတ်ကြားမှလည်းတကယ်တိုင်းပြည်ကိုကိုယ်စားပြုမှုအပြင်ကိုတကယ်တိုင်းပြည်တက်မှဖြစ်ဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်ဆွေးနွေးနိုင်မယ်လို့ယုံကြည်ပါတယ
်။ဟုတ်ကဲ့ဒီညမှာကိုဗစ်ဒီ AstraZeneca ကာကွယ်ဆေးကူညီမဲ့အပိုင်းပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာကိစ္စကိုအခု American ဝိုင်းရံတနမဟောင်းဗီရစ်ချက်ဆန်လာကလေးကစလိုက်တာကအခုဂျပန်ငြိမ်းချမ်းဆိုင်ရာအထူးတန်ပေါ့နော်မြန်မာနိုင်ငံအတွက်ဆဆကာဝါကလည်းဒီရခိုင်ပြည်နယ်မှာဒီလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့ကြားတဲ့ခါကျတော့အဲ့ဒီအပေါ်မှာရောဘယ်လိုသုံးသပ်မိလဲ
နိုင်ငံတကာအနေနဲ့ကတော့မြန်မာပြည်သူပြည်သားတွေရဲ့လူသားချင်းစာနာမှုအကူအညီနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့နီလာမျိုးစုံနဲ့စူးစမ်းဆောင်ရွက်နေတာရှိပါတယ်ဒါကျွန်တော်တို့ဆိုရတယ်လေဒါညနေဆွေးနွေးမှုတွေတိုင်ပင်မှုတွေလည်းတစ်ခါရှိနေပါတယ်အဲ့တော့ကျွန်တော် တို့အနေနဲ့ကတော့ဒါအကောင်းဆုံးဖြစ်ဖို့ကတော့စ조사တော့မှာဖြစ်ပါတယ်ဒီလူသားချင်းစာနာမှုကိစ္စတွေဆိုတော့အလုံးဝိုင်းဝန်းပြီးတော့မှဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်ဒါနိုင်ငံကရဲဆောင်မှုတွေလို့လည်းကျွန်တော်တို့ကအများကြီးလည်ရောပြီးတော့သဘောတူခဲ့တာတွေရှိပါတယ်အဲ့တော့ဒီကောင်ကွယ်ဆေးထိုးတဲ့လုပ်ငန်းကိုတတိုင်းပြည်လုံးကိုဖြစ်စေခြင်းနဲ့အဲ့ကိစ္စနဲ့ပတ်သက်ပြီးတော့စကားစပက်ကလည်းကုလသမဂ္ဂအပါအဝင်ဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုမယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးမိုးစောခင်ဗျာ